Welcome to the Voice of America in Burmese.
မင်္ဂလာရှိတဲ့မနက်ခင်းဖြစ်ကြပါစေရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဇွန်လ23ရက်တနင်္လာနေ့မနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိ kHz 6.85 9433ညာနဲ့9325တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနေ့စီစဉ်မှုကတော့ကျမနန္ဒချက်ပါရှင်
။ကျွန်တော်ကတော့ဇောင်းမလိုက်ပါခင်ဗျာ။ဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အီရန်နိုင်ငံကဆွန်နီစစ်ကြေးကြော်တွေဟာနောက်ထပ်အမျိုးတွေကိုထပ်မံသိမ်းပိတ်လိုက်ပြီဖြစ်ပါတယ်။အမေရိကန်နိုင်ငံရဲ့ဝန်ကြီးဂျွန်ကယ်ရီဟာအီဂျစ်သမ္မတတင်နဲ့တွေ့ဆုံခဲ့ပါတယ်။ဒီလိုသတင်းတွေပါဝင်ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေရဲ့နောက်ဆုံးရလဒ်တွေကိုလည်းကိုသားညိုဦးနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ဟုတ်ကဲ့ပါရှင်။သတင်းတွေကြေညာပြီးနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့ထိုင်းရောက်နိုင်ငံသားသားလူသမားတွေအတွက်မကြခင်မှတ်ပုံတင်တွေလုပ်ပေးတော့မယ်ဆိုတာနဲ့ပတ်သက်ပြီး
ပတ်စုံနေနဲ့လုံးမစလို့သိရင်တချို့ကမလုံးနိုင်ကြတော့ဘောနော်။ဒေသာထူရမှာနဲ့ဘာနဲ့ညာနဲ့အခုနေထိုင်ခွင့်နဲ့ဆိုလို့သိရင်တချီတဲ့နဲ့ပြီးသွားပြီးဒိတ်တာပဲ။အခုဒီ
မြန်မာလူသမားတဦးရဲ့ပြောကြားချက်ပါမကြခင်မှာပြည့်စုံနာဆင်ရပါမယ်ရှင်။ဒီအကြောင်းနဲ့ဒူပတ်စင်ကဏ္ဍတွေဖြစ်တဲ့မြန်မာဒီမိုကရေစီရေးရာဆွေးနွေးကန်းမြန်မာပြည်ကပေးစာများနဲ့ဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစည်းအဝေးတခါတက်ကြီးစကားအစည်းအဝေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒါတွေကိုလှည့်မပေးခင်မှာအခုရင်ဆုံးတော့ထိတ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုက်နဲ့ကိုသားညုံကကြေညာပေးပါမယ်ရှင
်။အီရန်နိုင်ငံကဆွန်နီစစ်သွေးကြွတွေဟာစီးရီးယားနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြို့တစ်မြို့နဲ့ဂျော်ဒန်နိုင်ငံနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့မြို့တစ်မြို့တို့ကိုထပ်မံသိမ်းပိတ်လိုက်ပြီဖြစ်ပါတယ်။ဒါဟာတောင်ကျန်သူတွေအနေနဲ့တောက်ကြနေတုန်းကအနီးဝန်းကျင်မှာရှိတဲ့မြို့၄မြို့ကိုသိမ်းပိတ်ပြီးနောက်ထပ်သိမ်းပိတ်လိုက်တာလည်းဖြစ်ပါတယ်။နေဇာဖြတ်ကျော်ဂိတ်တောင်ကျန်သူတွေလက်ထဲရောက်သွားပြီဖြစ်တဲ့အတွက်ဂျော်ဒန်နိုင်ငံဘက်ကလည်းနေဇာအဆောင်တပ်တွေကိုတိုးချဲ့ချထားလိုက်ပါတယ်။အီရန်နိုင်ငံအနောက်ပိုင်းအန်ဘာခိုင်တွင်းကကိုင်ရာဝါအနာရူဘာမျိုးတို့ကို ISIL လို့ခေါ်တဲ့ဆူနီစစ်သွေးကြွတွေကသိမ်းပိုက်ထားပြီးဖြစ်တယ်လို့လုံခြုံရေးတပ်ဖွဲ့တွေကပြောပါတယ်။အခေရအဖွဲ့ကနေခွဲထွက်လာတဲ့ဆူနီစစ်သွေးကြွတွေကအခုလိုမြို့အတော်များများကိုသိမ်းပိတ်လိုက်နိုင်ပြီဖြစ်တဲ့အတွက်စီးရီးယားနဲ့အီရတ်အကြားတီးခြားအစ္စလာမစ်နိုင်ငံတီထောင်နိုင်ရေးအတွက်ရှေ့တဆင့်တိုးလာတာလည်းဖြစ်ပါတယ်။ဒီတော်တွင်ဒေသတွင်းမြို့တော်တစ်ခုဖြစ်တဲ့ရာမာဒီမှာတနင်္ဂနွေနေ့ကအသေးခံဘုံးခွဲတိုက်ခိုက်ခဲ့တဲ့အတွက်အ ਨੇ စုံလူ6ဦးသေဆုံးသွားခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုဟာအီရတ်ရဲတပ်ဖွဲ့အရာရှိတဦးရဲ့အသုဘကိုလိုက်ပို့နေကြတဲ့သူတွေကိုပြစ်မှတ်ထားတိုက်ခိုက်တာလည်းဖြစ်ပါတယ်။အီရတ်နိုင်ငံမှာတောင်ကျန်းသူတွေအင်အားပိုကောင်းလာပြီးအရှိလေပိုင်းဒေသတစ်ခုလုံးမတည်ငြိမ်မှုတွေဖြစ်ပေါ်လာစေနိုင်တယ်လို့အမေရိကန်သမ္မတဘာရက်အိုဘားမားကလည်းသတိပေးပြောကြားပါတယ်
။အမေရိကန်နိုင်ငံကျိုင်းဝန်ကြီးဂျွန်ကယ်ရီဟာတိုတင်ကြေညာမှုရှိပဲနဲ့အရှိလေပိုင်းခီးစဉ်တွားရောက်ခဲ့ရမှာအီဂျစ်သမ္မတအဗ်ဒယ်ဖာသာအယ်စီစီနဲ့တွေ့ဆုံပါတယ်။မစ္စတာကယ်ရီဟာတင်ခုနေနေ့တုန်းကအီဂျစ်နိုင်ငံကိုင်ရိုမြို့ကိုရောက်ရှိခဲ့ပြီးတော့အီဂျစ်ခေါင်းဆောင်တင်နဲ့တွေ့ဆုံဆွေးနွေးခဲ့တာပါပြီးခဲ့တဲ့မေလရွေးကောက်ပွဲပြီးတဲ့နောက်အနိုင်ရလာတဲ့အီဂျစ်သမ္မတတင်နဲ့နိုင်ငံကျိုင်းဝန်ကြီးကယ်ရီတို့နှစ်နိုင်ငံအစ်မြင့်ဆွေးနွေးပွဲတွေလုပ်ခဲ့ကြတာပါရေရှည်ရှိခဲ့တဲ့အမေရိကန်နဲ့အီဂျစ်နိုင်ငံတို့ရဲ့မိတ်ဖက်ဆက်ဆံရေးကိုအမေရိကန်နိုင်ငံကျိုင်းဝန်ကြီးကအဓိကထောက်ပြပြောဆိုပါတယ်အကြမ်းဖက်ချင်းချောက်မှုတွေကိုနှစ်နိုင်ငံစလုံးအတူတကွရင်ဆိုင်သွားမယ်လို့လည်းပြောပါတယ်ဒါပြင်လွတ်လပ်စွာပြောဆိုခွင့်လွတ်လပ်စွာဆူယုံခွင့်စတဲ့ဒီနိုင်ငံတကာစံနှုန်းအခွင့်အရေးတွေကိုလည်းလေးစားလိုက်နာဖို့အီဂျစ်အစိုးရကိုအမေရိကန်နိုင်ငံကျိုင်းဝန်ကြီးကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လို့ဒီအီဂျစ်နိုင်ငံမှာမကြသေးခင်ကပဲသတင်းမှားဖြန့်ချီမှုဒီတရားမဝင်မွတ်စလင်ညီကိုတော်များအဖွဲ့ကိုကူညီမှုစတဲ့ဆွဲချက်တွေနဲ့အယ်ဂျာဇီးရာသတင်းတောက်၃ဦးကိုအီဂျစ်တရားရုံးမှာဆွဲဆိုထားရမှာမကြခင်အမိန့်ချမှုရှိနေပါတယ်။အီဂျစ်နိုင်ငံမှာပြီးခဲ့တဲ့ဇူလိုင်လကလေးကစစ်တပ်ကအာဏာသိမ်းပြီးတော့မွတ်စလင်ညီကိုတော်များအဖွဲ့ကိုတရားမဝင်ကြီးညာပြီးတဲ့နောက်ပိုင်းအတိုက်ခံတွေပေါ်ပြင်းထန်တဲ့ဖိနှိပ်မှုတွေကိုဒီအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းတဲ့အကြောင်းပြောဆိုခဲ့တာပါ။မစ္စတာကယ်ရီဟာအီဂျစ်နိုင်ငံကနေပြီးတော့မနေ့တနင်္ဂနွေနေ့နှောင်းပိုင်းမှာဂျော်ဒန်နိုင်ငံကိုထွက်ခွာသွားပါပြီ။သူဟာဥရောပဘက်ကိုလည်းခီးထွက်ဖို့ရှိပါတယ်ခင်ဗျာ
။ပျောက်ဆုံးနေတဲ့အစ္စရေးနိုင်ငံသားဆယ်ကျော်သက်အရွယ်၃ဦးကိုလိုက်လံရှာဖွေရင်းပါလက်စတိုင်းဒေသအနောက်ဖက်ကမ်းခြေမှာဖြစ်သွားခဲ့တဲ့တိကျထိတ်တန့်ရင်ဆိုင်မှုနှစ်ခုမှာပါလက်စတိုင်းလူမျိုးနှစ်ဦးကိုအစ္စရေးစစ်တပ်ကတနင်္ဂနွေနေ့အစောပိုင်းကပစ်တက်လိုက်ပါတယ်။အနောက်ဖက်ကမ်းမြောင်ကနဘလတ်ဒေတာမှာရံမှုတဲ့အပြုတ်မှုနဲ့အစ္စရေးတပ်ဖွဲ့တွေရှိရာကိုဥတီလာနေတဲ့ပါလက်စတိုင်းအမျိုးသားတူကိုရှေ့တိုးမလာဖို့တနက်နေ့ပြစ်ဖောက်တိရိပေးတဲ့ကြားကရှေ့ကိုဆက်တိုးလာတဲ့အတွက်အဲ့ဒီလူငယ်ကိုပစ်တက်လိုက်တာလို့ဆိုပါတယ်။တေဆုံသွားသူဟာစိတ်မနှံ့တဲ့သူဖြစ်တယ်လို့ပြင်သစ်သတင်းဌာနကိုသူ့မိသားစုဝင်တွေကပြောပြခဲ့တယ်လို့ဆိုပါတယ်။တခြားတည်ဆုံးသူကတော့အနောက်ဖက်ကမ်းမြောင်ကပါလက်စတိုင်းအုပ်ချုပ်ရေးအဖွဲ့ရုံးဆိုင်ရာရမလာမြို့မှာအစ္စရေးစစ်တပ်နဲ့အပြန်အလှန်ပစ်ခတ်မှုဖြစ်ပွားပြီးတည်ဆုံးသွားကြတာဖြစ်ပါတယ်။အမေရိကန်နိုင်ငံကလက်မှတ်ကိုင်းဆောင်ထားသူလူငယ်တဦးအပါအဝင်အစ္စရေးလူငယ်၃ဦးပြီးခဲ့တဲ့ဇွန်လ၁၂ရက်နေ့ကအနောက်ဖက်ကမ်းခြေဒေသတောင်ပိုင်းမှာပျောက်သွားကြတာဖြစ်ပါတယ်။အဲ့ဒီလူငယ်တွေကိုဟာမတ်စစ်ပွဲကပြန်ပြီးဆွဲသွားတာလို့အစ္စရေးဘက်ကဆွဆွဲပြောဆိုထားပေမဲ့ဟာမတ်ရဲ့လက်ချက်ဖြစ်တဲ့ဆိုတဲ့သက်သေအထောက်ထားတော့မပြနိုင်ပါဘူး။
ယူကရိန်းနိုင်ငံရှိချမ်းဒေသညီညာရေးဆွေးနွေးပွဲတွေအတွက်ယူကရိန်းသမ္မတပက်ထရိုပိုရိုရှင်ကိုရဲ့တောင်းဆိုမှုကိုရုရှားအနေနဲ့ထောက်ခံမယ်လို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောပါတယ်။ဒါပေမဲ့လို့လည်းဒီပြီးခဲ့တဲ့စနေတင်ဦးနေ့ရက်တွေအတွင်းမှာပဲယူကရိန်းရှိချမ်းမှာတော့တိုက်ခိုက်မှုတွေကဆက်ဖြစ်နေသေးပါယူကရိန်းရှိချမ်းကရုရှားဘာသာစကားပြောပြည်သူတွေရဲ့အခွင့်အရေးကိုတည်ကြစီဖို့အတွက်နိုင်ငံရေးအရာအပေးယူညှိနှိုင်းမှုတွေလုပ်တင်တယ်လို့မစ္စတာပူတင်ကပြောပါတယ်။ယူကရိန်းလူညွန့်ရေးတပ်တွေနဲ့ရုရှားလိုလားတဲ့ခွဲထွေလက်နက်ကင်တွေကြားအစိုးရဘက်ကနေပြီးတော့အပြစ်ရက်တယ်ဆိုတာကိုယူကရိန်းသမ္မတကကြေညာအပြီးနှစ်ရက်ကြာမှာပဲရုရှားခေါင်းဆောင်ရဲ့ခုလိုမှတ်ချက်စကားတင်းဦးနေနေမှာကြားရတာဖြစ်ပါတယ်။ဒါပေမဲ့လို့လည်းယူကရိန်းနိုင်ငံရှိချမ်းမှာလူသားမှုတွေညှဉ်းပန်းနှိမ့်ဆက်မှုတွေနဲ့မပတ်သက်တဲ့ခွဲထွေရေးလူလားသူတွေနဲ့ပဲသူ့အနေနဲ့ညှိနှိုင်းသွားမှာဖြစ်တယ်လို့တော့ Mr. Poroshenko ကသတိပေးခဲ့ပါတယ်။ပြင်သစ်သမ္မတ Francis Hollande နဲ့ဂျာမနီဝန်ကြီးချုပ် Angela Merkel ကလည်းဒီယူကရိန်းရှိချမ်းကတိုက်ခိုက်မှုတွေကိုအဆုံးသတ်ချဖို့ဆိုပြီးတော့အစုဖွဲ့အားလုံးကိုတိုက်တွန်းခဲ့ပါတယ်။ရုရှားသမ္မတ Mr. Putin ကိုလည်းဖုန်းနဲ့သူ့စကားပြောပြီးတော့ယူကရိန်းနိုင်ငံရှိချမ်းကိုရုရှားဘက်ကနေပြီးတော့စစ်လက်နက်ပစ္စည်းတွေလက်နက်ကင်တွေကိုဝင်ရောက်ဖြတ်ကျော်နေတာကိုထိန်းချုပ်ဖို့ဆိုပြီးတော့ရုရှားသမ္မတကိုတိုက်တွန်းခဲ့ကြတယ်လို့သိရပါပါတယ်ခင်ဗျာ
။ View American တဲ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိ5.24 kHz 12.23.5kilohertz 925 9.39 kilohertz 9525တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီအမေရိကန်တန်ခါတရင်တွေကိုဆက်လက်ကြီးညာပေးနေပါတယ်ခင်ဗျာဘရာဇီးနိုင်ငံမှာကျင်းပနေတဲ့2014ခုနှစ်ကမ္ဘာဖလားဘောလုံးပွဲတွေကိုတင်းနေနေတွေကဆက်လက်ပြုလုပ်ရမှာရီယိုဒီဂျနေရိုမှာပြုလုပ်တဲ့ဘယ်လ်ဂျီယံနဲ့ရုရှားပွဲစဉ်မှာဘယ်လ်ဂျီယံအသင်းကတကူကူမရှိနဲ့အနိုင်ရသွားပြီးပေါ်တိုအယ်လီဂရေးမှာပြုလုပ်တဲ့တောင်ကိုရီးယားနဲ့အယ်ဂျီးရီးယားပွဲစဉ်မှာတော့အယ်ဂျီးရီးယားအသင်းက4-2နဲ့အနိုင်ရသွားပါတယ်ဘယ်လ်ဂျီယံတိုက်စစ်မှူးဒီဗော့ခ်အိုရီဂီကပွဲပြီးကနေ88မိနစ်အကြာမှာဘယ်လ်ဂျီယံအသင်းအတွက်တလုံးတည်းသောအနိုင်ဂိုးကိုသွင်းပေးလိုက်တာကြောင့်အိုဆု H ကနေဒုတိယအဆင့်ကိုတက်သွားပြီဖြစ်ပါတယ်အိုဆု H ကကစားခဲ့တဲ့ဒုတိယပွဲစဉ်မှာတော့အယ်ဂျီးရီးယားအသင်းကအာဖရိကအသင်းတစ်သင်းအနေနဲ့ကမ္ဘာဖလားမှာပထမဆုံး4-2သွင်းပြီးတောင်ကိုရီးယားအသင်းကို4-2နဲ့အနိုင်ရသွားပါတယ်အိုဆုနောက်ဆုံးပွဲစဉ်မှာအယ်ဂျီးရီးယားအသင်းဟာရုရှားအသင်းကိုအနိုင်ရမယ်ဆိုရင်တော့ဒုတိယအဆင့်ကိုတက်နိုင်မှာဖြစ်ပါတယ်ရုရှားအသင်းဟာအိုဆု H မှာတမတ်ဖဲရထားပြီးအယ်ဂျီးရီးယားအသင်းနဲ့ကြာတာပရိနေမှာကစားရမှာဖြစ်ပါတယ်တကယ်လို့ရုရှားကအဲ့ဒီပွဲမှာအနိုင်ရမယ်ဆိုရင်တော့ဒုတိယအဆင့်ကိုတက်ဖို့အလားအလာရှိနေပါသေးတယ်အိုဆု G ကအမေရိကန်နဲ့ပေါ်တူဂီအသင်းတို့တင်းငွေနေနေရဲ့နောက်ဆုံးပွဲစဉ်ဖြစ်အခုအတန်လွတ်နေတဲ့အချိန်အထိကစားနေကြတာမှာကစားချိန်88မိနစ်ကျော်သွားတဲ့အထိတကိုးစီသေးဖြစ်နေပါတယ်ဒီပွဲမှာအမေရိကန်အသင်းသာအနိုင်ရမယ်ဆိုရင်တော့ဒုတိယအဆင့်ကိုတက်နိုင်မှာဖြစ်ပြီးပေါ်တူဂီအသင်းထွက်ရတော့မှာဖြစ်ပါတယ
်တောင်ကိုရီးယားနိုင်ငံနေဆက်စခန်းတစ်ခုမှာစနေနေ့တုန်းကတက်တွင်းကရဲဘော်9ဦးကိုတပ်ပစ်ပြီးတော့ထွက်ပြေးသွားတဲ့စစ်သားတဦးကိုတောင်ကိုရီးယားစစ်တပ်ကနေပြီးတော့ဝိုင်းထားပါတယ်လက်နက်ချဖို့အတွက်သူ့ကိုစီယုံဖြောင်းဖျနေတယ်လို့တောင်ကိုရီးယားစစ်ဖက်အာဏာပိုင်တွေကပြောပါတယ်စစ်တပ်ကနေပြီးတော့သူ့ကိုပိတ်ဝိုင်းထားတဲ့ချိန်မှာပြန်လည်ပစ်ခတ်မှုကြောင့်တောင်ကိုရီးယားစစ်တပ်ကတက်ခွဲမှုတဦးဒဏ်ရထားတယ်လို့လည်းအာဏာပိုင်တွေကပြောပါတယ်ဆိုးမျိုးတော်ရဲ့အရှိတ်အချမ်းမှာရှိတဲ့ကွမ်ဝမ်ပြည်နယ်အတွင်းဒီမြောက်ကိုရီးယားနဲ့နေချင်းဆက်စစ်စခန်းတစ်ခုမှာယမ်ဆိုပြီးတော့သိရတဲ့အဲ့စစ်သားဟာတက်တွင်းမှာစနေနေ့ကပစ်ခတ်မှုလုပ်ခဲ့တာပါစစ်သား9ဦးသေဆုံးပြီးတော့9ဦးဒဏ်ရသွားပါတယ်အဲ့ချိန်မှာပဲမြောက်ကိုရီးယားဘက်ကတော့ဒီထောင်နဲ့ချီတဲ့တပ်ဖွဲ့ဝင်တွေဟာနေဆက်တလျှောက်မှာတပ်ဖြတ်နေရယူလာပါတယ်ဒါပေမဲ့လည်းခုလိုမျိုးတောင်ကိုရီးယားတပ်တွင်ပစ်ခတ်မှုကိစ္စမှာမြောက်ကိုရီးယားနဲ့ပတ်သက်တဲ့လက္ခဏာအရေးယောင်တော့မတွေ့ရပါဘူးခင်ဗျာ
။အရင်ကဗြိတိသျှလက်အောက်မှာရှိခဲ့တဲ့ဟောင်ကောင်ကျွန်းမှာတင်းနေလူတွေကဒီမိုကရေစီပြုပြင်ပြောင်းလဲရေးဖြစ်လာစေဖို့ကျင်းပတဲ့အလို့သဘောလူထုဆန္ဒခံယူပွဲအတွက်အမဲပေးနေကြတာမို့တရုတ်အစိုးရကိုအမျက်ဒေါသထွက်သွားစေပါတယ်။တောက်ကြနေမှာစတင်ခဲ့တဲ့အင်တာနက်နဲ့တယ်လီဖုန်းတွေကတစ်ဆင့်3ရက်ကြာမဲပေးမှုမှာမဲဆန္ဒရှင် 6,000 လောက်ပါဝင်မဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဆန္ဒခံယူပွဲဟာတရားမဝင်တယ်လို့အကျိုးသက်ရောက်မှုလည်းဘာမှမရှိဘူးလို့ဟောင်ကောင်အစိုးရကပြောကြားတယ်လို့တရုတ်ကွန်မြူနတီပါတီကလည်းအလားတူကြေညာချက်ထုတ်ပြန်ပါတယ်။ဒီကိစ္စကိုစီစဉ်ဆောင်ရွက်ခဲ့တဲ့ The Occupy Central လှုပ်ရှားမှုအဖွဲ့ရဲ့ဆန္ဒမဲခံယူတဲ့ website စာမျက်နှာဟာအရင်သတင်းပတ်ထဲမှာပဲအကြီးအကျယ်ထိုးပေါက်တိုက်ခိုက်ခံခဲ့ရတာမို့ဒီကနေ့မနေ့ကတော့အပြင်မှာမဲပေးလို့ရတဲ့မဲယုံတွေဖွင့်ထားကြတာဖြစ်ပြီးမဲပေးလို့ရတဲ့ကာလကိုဇွန်လ29ရက်နေ့အထိတိုးထားလိုက်ကြပါတယ်ခင်ဗျာ
။အီတလီနိုင်ငံကမာဖီးယားရာဇဝတ်ကိုင်းတွေအားကောင်းတဲ့မြို့တစ်မြို့ဖြစ်တဲ့စီဘာရီကိုတွားရောက်ခဲ့ပါတယ်။အီတလီတောင်ပိုင်းအဲ့ဒီဒေသဆိုရင်မာဖီးယားဂိုင်းတွေရဲ့ရာဇဝတ်မှုတွေနဲ့နာမည်ဆိုးနဲ့ကြော်ကြားနေတဲ့ဒေသဖြစ်ပါတယ်။အဲ့ဒီရောက်နေတဲ့ပိုဟန်မင်းကြီးဟာထောင်နဲ့ရှိတဲ့လူလူပရိသတ်ကိုတွေ့ဆုံပြီးတော့မာဖီးယားနဲ့မွေးစေဝါကုန်ကူးမှုတွေကိုပြင်းပြထန်ထန်ဝေဖန်ပြောဆိုခဲ့တာဖြစ်ပါတယ်ခင်ဗျာ။ Direct from Washington The Voice of America
VOA
ိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစောဝင်းလိုက်နဲ့ကိုသားညုံကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်VOA ကနေခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်။အခုသတင်းဆောင်မတွေကိုလှည့်ပေးပါစေ။အရင်ဆုံးတော့ထိုင်းရောက်မြန်မာလုံသမားတွေနဲ့ဆိုင်တဲ့သတင်းကိုပြောပြပါမယ်။ထိုင်းနိုင်ငံမှာတရားမဝင်အလုပ်လုပ်ကိုင်နေကြတဲ့နိုင်ငံခြားသားအလုပ်သမားတွေအတွက်ခရိုင်22ခုမှာအလုပ်သမားမှတ်ပုံတင်ခြင်းလုပ်ငန်းတွေကိုလာမယ့်ဇူလိုင်လ1ရက်နေ့ကစပြီးတော့စတင်ဆောင်ရွက်သွားမှာဖြစ်တဲ့အကြောင်းထိုင်းစစ်အစိုးရကပြောဆိုလိုက်ပါတယ်။ဒီစီဇန်ကိုပြီးခဲ့တဲ့စနေနေ့ကဘန်ကောက်မြို့မှာလှုပ်ခဲ့တဲ့နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာသဘောတူညီမှုချမှတ်နိုင်ခဲ့တာပါ။အပြည့်စုံကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်မအေးမာကသတင်းပေးပို့ခဲ့ပါတယ်ရှင
်။ထိုင်းနိုင်ငံမှာတရားမဝင်နိုင်ငံခြားသားအလုပ်သမားတွေကိုတရားဝင်မှတ်ပုံတင်နိုင်ဖို့အတွက်ထိုင်းနိုင်ငံရဲ့စစ်အစိုးရကဘန်ကောက်မြို့အနီးကစမိုးစခွန်ခရိုင်ဖြစ်တဲ့မဟာချိုင်ဒေသမှာစတင်လှုပ်ဆောင်ပြီးတော့မှာဖြစ်ပါတယ်။မြန်မာနိုင်ငံသားအများအပြားအလုပ်လုပ်ကင်နေတဲ့မဟာချိုင်ဒေသဟာရေရက်ပစ္စည်းထုတ်လုပ်တဲ့စိတ်ယုံအတော်များများရှိပြီးလာမယ့်ဇူလိုင်လ3ရက်နေ့ကနေစတင်လှုပ်ဆောင်ပြီးတော့မှာဖြစ်ကြောင်းဇွန်လ21ရက်နေ့မှာပြုလုပ်ခဲ့တဲ့ထိုင်းနိုင်ငံရဲ့နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာထိုင်းအနာပိုင်းတွေကသဘောတူညီမှုချမှတ်ခဲ့တာဖြစ်ပါတယ်ဒီလက်မှတ်ဟာတရားမဝင်နေထိုင်နေရသူတွေအတွက်တော့အဆင်ပြေမှုတွေရှိနိုင်တယ်ဆိုပြီးရွှေပြောင်းလို့သမားတူဦးကတော့ဆိုပါတယ်
ဟိုလုံးဝမရှိတာနဲ့ဆာလို့ရှိရင်တော့အဲ့လိုမျိုးလေးကြတော့နည်းနည်းလေးကောင်းလိုက်မယ်လို့ထင်ပါတယ်ဘာဖြစ်တော့ရောက်ရောက်ချင်းပြန်မယ်ဆိုလဲတချို့ကလေရောင်းပြီးလာကြတယ်ငွေတိုးရှိပြီးလာကြတယ်တချို့ကကြတော့လေဟိုချက်ချင်းလည်းငင်းအိမ်ပြန်သွားမယ်ဆိုတော့လေအကျိုးလဲဆက်ဖို့လို့လမ်းလို့ရိတ်လည်းမရှိဆိုတော့ပို့ဆိုးသွားမလားပေါ့နော်တချို့ကြတော့လေအမရဲ့ဟိုပေါ့နော်လာပြီးပြီဆိုရင်အိမ်ကနေထွက်လာပြီးပြီဆိုမှတော့သူတို့အကျွေးမကျေမရှင်းတစ်နှစ်လောက်ကတော့အကျွေးမကျေနိုင်တဲ့အတွက်ချက်ချင်းကပြန်ဖို့ကတော့အိမ်မှာတော့အဆင်မပြေလောက်ဘူးပေါ့နော
်ထိုင်းနိုင်ငံထဲမှာပြီးခဲ့တဲ့၄နှစ်ခန့်ကစပြီးယာယီနိုင်ငံကူးလက်မှတ်နဲ့နေထိုင်ကြသူတွေလည်းရှိကြပါဗါတယ်အလုပ်သမားလက်မှတ်နဲ့အတူတွဲပြီးနိုင်ငံကူးလက်မှတ်လုပ်ထားကြပေမဲ့စိုးရိမ်ပူပန်စွာနေထိုင်နေရတဲ့ဒုက္ခတွေကိုလည်းအလုပ်သမားတွေကကြုံနေကြရတာပါနေဆက်တွေမှာနေထိုင်နေကြတဲ့ရွှေပြောင်းလုပ်သမားတွေကတော့ပွဲစားတွေကိုဘတ်ငွေ1000ခွဲခန့်ထိပေးပြီးလုပ်ထားရတဲ့နိုင်ငံကူးလက်မှတ်ထက်စာရင်အခုလိုမျိုးထိုင်းနိုင်ငံကတရားဝင်မှတ်ပုံတင်ခွင့်ပေးမယ်ဆိုရင်အဆင်ပြေနိုင်တယ်ဆိုပြီးဆိုကြသူတွေလည်းရှိကြပါတယ
်တရားဝင်နေခိုင်ခွင့်လို့ထုတ်ပေးလိုက်တာပို့ပြီးတော့အဆင်ပြေမယ်လို့တော့ထင်တယ်ဗောနော်ပတ်စပုတ်နဲ့စာလို့ရှိရင်ဒီတရားဝင်လက်မှတ်ကဗောနော်ခေကူးစားခွင့်တွေဘာတွေရှိမယ်ဆိုလို့ရှိရင်ကျမတို့အနေနဲ့ပို့ပြီးတော့အဆင်ပြေပါတယ်ပတ်စပုတ်အနေနဲ့လုံးမဆိုလို့ရှိရင်တချို့ကမလုံးနိုင်ကြဘူးဗောနော်မလို့နိုင်ကြဘူးပြေစားထူရမှာနဲ့ဗာနဲ့ညာနဲ့အခုနေထိုင်ခွင့်နဲ့ဆိုလို့ရှိရင်တချီတည်းနဲ့ပြီးသွားပြီစိတ်ကြပဲအခုဒီ passport ကြီးကန်ပြီးတော့ဥပမာသွားလိုက်မယ်ဆိုလို့ရှိရင်လည်းရဲရတခါငါတို့တုံးမှုသူအားသိဘူးဟိုတော်ကြပါဖြစ်တဲ့ဟိုဒီနယ်ကနေဟိုနယ်ကျွန်းနယ်ပါတယ်ဆိုပြီးတော့တခါဖြစ်သေးတယ
်ဒီလိုလက်မှတ်မျိုးကိုလွန်ခဲ့တဲ့10နှစ်ခန့်ကထိုင်းနိုင်ငံထဲမှာနေထိုင်ခွင့်နဲ့အလုပ်သမားလက်မှတ်ဆိုပြီးလုပ်ပေးခဲ့ဘူးပါတယ်အခုအစိုးရကဘလို့အကန့်အသတ်တွေထားပြီးလှုပ်ဆောင်ပေးမလဲဆိုတာကိုမသိရသေးပေမဲ့ဒီလက်မှတ်တွေဟာအလုပ်လုပ်တဲ့နေရာတွေမှာပဲနေထိုင်ရပြီးခီးသွားလာခွင့်တွေမရတဲ့အတွက်လဲအလုပ်သမားတွေအတွက်အခက်အခဲတွေရှိခဲ့ဘူးပါတယ်အရင်တုန်းကထုတ်ပေးခဲ့တဲ့လက်မှတ်မျိုးဖြစ်လာနိုင်မယ်ဆိုရင်တော့ခရီးသွားလာဖို့အတွက်တော့ခက်ခဲနိုင်တယ်ဆိုပြီးနိုင်ငံကူးလက်မှတ်နဲ့နှိုင်းရှင်ပြီးအလုပ်သမားတဦးကတော့အခုလိုပြောသွားပါတယ
်သွားလာလာအတွက်အချင်းပြေသွားတဲ့အတွက်တမျိုးတော့ကောင်းလာပေါ့နော်ဟိုလောလောဆယ်ဆယ်အလုပ်ပဲတမျိုးပဲလုပ်မယ်ဆိုတဲ့သူအတွက်ကတော့အလုပ်သမားကတခုထဲနဲ့လုံလောက်တယ်ကျန်ဟိုတကယ်လို့အိမ်ပြန်ကျင်လာတော့အခက်ခဲရှိလို့ပေါ့နော်တွားကျင်လာကျင်တဲ့သူအတွက်ကတော့ passport ရှိတဲ့ခါပို့ပြီးတော့မှကောင်းတယ်လို့ထင်တာပဲလေ
ထိုင်းနိုင်ငံထဲမှာမြန်မာလုံသမားနှစ်တန်းခွဲကနေသုံးတန်းလောက်ရှိပြီးတရားမဝင်နေထိုင်နေတဲ့သူကထက်ဝက်ကျော်ရှိနေတယ်ဆိုပြီးနှစ်နိုင်ငံအစိုးရတွေကခန့်မှန်းပြောဆိုနေတာပါထိုင်းနိုင်ငံထဲမှာစစ်တပ်ကအာဏာသိမ်းပြီးမှတရားမဝင်နေထိုင်နေတဲ့ရွှေပြောင်းလုံသမားတွေကိုအဖမ်းဆီးတွေရှိခဲ့ပြီးနေရရင်ကိုပြန်ပို့တာတွေလည်းရှိခဲ့ပါတယ်ဒီလိုအခြေအနေဖြစ်လာပြီးနောက်ပိုင်းမှာတရားဝင်အလုပ်လုပ်နေသူတွေကတရားမဝင်အလုပ်လုပ်နေကြတဲ့ကမ္ဘောဒီးယားနိုင်ငံသားတွေဟာတိမ့်နဲ့ချီပြီးနေရရင်းကိုပြန်ခဲ့တဲ့အတွက်ထိုင်းနိုင်ငံရဲ့စီးပွားရေးကိုထိခိုက်မဲ့အခြေအနေတွေကိုထိုင်းအစိုးရကစိုးရိမ်ပူပန်ခဲ့တာပါဒီအတွက်နိုင်ငံခြားသားလူသမားတွေကိုဖမ်းဆီးနေတဲ့မူဝါဒမရှိဘူးဆိုပြီးကြေညာချက်ထုတ်ပြန်ခဲ့ရပါတယ်အခုအခါမှာတော့ထိုင်းအနာပိုင်းတွေဟာအလုပ်သမားလိုအပ်ချက်ရှိနေတဲ့ခရိုင်22ခုမှာအလုပ်သမားလက်မှတ်စတင်လှုပ်ဆောင်ပေးမှာဖြစ်ပြီးထိုင်းနိုင်ငံရဲ့လုံခြုံရေးအရာကောစီးပွားရေးအခြေအနေပါအဆင်ပြေအောင်လှုပ်ဆောင်သွားမှာဖြစ်တယ်လို့သိရပါတယ်နိုင်ငံခြားသားအလုပ်သမားများစနစ်တကျဖြစ်ရေးအစည်းအဝေးမှာတော့အလုပ်သမားနှစ်တန်းလောက်ဟာမှတ်ပုံတင်လိုက်မယ်လို့လည်းခန့်မှန်းပြောဆိုသွားပါတယ်ရှင်
you
မနင်္ဂရဲ့အကစားလောကအဆင့်တန်းနှိမ့်ချနေရတာဘာကြောင့်မလဲလက်တလောအခြေအနေကယုံထွက်ပြီးတချိန်မှာကမ္ဘာဖလားလိုနေရာမျိုးအထိရှင်ပြိုင်နေဖို့ဆိုရင်ဘာတွေလုပ်ဖို့လိုအပ်နေပါသလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရည်လိုင်းအစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့သောရရှင်နေအနေနဲ့ကျွန်တော်တို့ရဲ့ယုံဖုန်းနံပါတ်1-32-38-555-5ကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်ကိုယ်နဲ့မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေ MP3 အသံဖိုင်နဲ့ဖြစ်စေ VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်အပ်ပါတယ်
တော်ရရှင်တွင်နေနဲ့မနက်ဖြန်အင်္ဂါနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင်။ VOA ကနေတနင်္လာနေ့မနက်ခင်းစီစဉ်တွေကိုမနက်9နာရီထိ kHz 6.85 9433 9633တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုပတ်စင်ကဏ္ဍတွေကိုအလှည့်ပေးပါစေ။အရင်ဆုံးတော့မြမဒီမိုကရေစီရဲ့ဆွေးနွေးကအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။ကိုသားညုံကအစီအစဉ်တင်ဆက်ထားတာပါရှင်။
YSPS လို့ခေါ်တဲ့မြန်မာနိုင်ငံရန်ကုန်နိုင်ငံရေးသိပ္ပံကျောင်းကိုနိုင်ငံတကာစံချိန်ပြီးတင်ကြားလေ့လာရေးဌာနကြီးတစ်ခုဖြစ်အောင်ရည်ရွယ်ကြိုးစားနေပါတယ်လို့ဒီကျောင်းကိုစတင်ထူထောင်ခဲ့သူတူဖြစ်တဲ့နိုင်ငံရေးအကျဉ်းသားဟောင်းဦးမြတ်သူကပြောပါတယ်။ VOA Editor ဦးတညုံကတွေ့ဆုံမေးမြန်းထားတာ
ပါ။ဦးမြတ်သူကျွန်တော်တို့ VOA ကလာပြီးတော့ဒီမေးမြန်းတာအခုလိုလက်ခံပြချပြရရှိသူအများကြီးတင်ပါတယ်။ကျွန်တော်အရင်ဆုံးမေးချင်တာကဒီ YSPS ပေါ့နော်ရန်ကုန်ဒီနိုင်ငံရေးသိပ္ပံကျောင်းစပြီးတော့တီထောင်ပြတဲ့စိတ်ကူးပေါ့နော်ကိုမြတ်သူကလည်းဒီအကြောင်းစပြီးတော့ဖွဲ့စည်းရတဲ့ထဲမှာပထမဆုံးဥဆောင်ကမ္ဘာကထပြုလက်လူတယောက်လည်းဖြစ်တဲ့ခါကျတော့ဘာလို့စိတ်ကူးမျိုးနဲ့စပြီးတော့အကြောင်းတည်မိရတာ
ကျွန်တော်ထောင်ထဲမှာရှိတယ်ရှိကြတဲ့ဒီစိတ်ကူးပေါ်ခဲ့တာပေါ့နော်ဈေးထဲမှာလည်းအကျဉ်းသားတွေလည်းတွေ့တယ်ဟိုတော်တော်များများဒီနိုင်ငံရေးသိပ္ပံဆိုတော့သိစနစ်တကျလေ့လာသင်ကြားခွင့်မရတော့တချို့အခြေခံ concept တွေသိအားနေတာတွေ့ရတယ်ဟိုဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့တိုင်းပြည်မှာနှစ်ပေါင်း60လောက်ကဒီနိုင်ငံရေးသိပ္ပံဆိုတာဘယ်သူမှတင်ကြခွင့်မရခဲ့ဘူး။ဒါအဲ့ဒါကြောင့်မို့ဒီလိုအခြေအနေဖြစ်နေတာပေါ့နော်။အဲ့တော့ကျွန်တော်ထောင်အောင်ထွက်လာတဲ့အခါမှာကျွန်တော်ဒီတခြားကျွန်တော်လုပ်ဖက်ကမ်းမဲ့တင်ငယ်ချင်းတွေရှိတယ်။သူတို့ကလည်းအကုန်လုံးဒီလိုနိုင်ငံရေးသိပ္ပံကြောင်းကြောင်းထောင်ဖို့စိတ်ကူးတူနေတာကိုတွေ့ရတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့စုစုပေါင်း17ယောက်လောက်ကဒါအောင်စုပေါင်းတယ်မှာဒီနိုင်ငံရေးသိပ္ပံကြောင်းစပြီးထောင်ခဲ့တာ။
အဲ့တော့စပြီးတော့လုတက်စင်မှာတင်မဲ့ဆရာအစပေါ့လူရင်းမြစ်ကောနောက်ထောက်ပံ့ရေးပစ္စည်းရောဘယ်လိုမျိုးစပြီးတော့လုပ်ခဲ့ကြရလဲ။
ကျွန်တော်ကိုယ့်အကူလုတ်ခဲ့ရတာခင်ဗျာဘယ်အထောက်ပံ့မှကျွန်တော်ဟိုမဟုတ်မရခဲ့ကြဘူးပေါ့နော်အကုန်လုံးကိုယ်ပတ်စံကိုဆိုင်တယ်နောက်ပြီးတော့ဆရာတွေကလည်းကိုယ့်အကူလေ့လာမှုနဲ့ကိုယ့်ဘာသာကိုလေ့လာပြီးတော့ကိုယ့်အကူသင်ကြတာအားလုံးကလည်းနိုင်ငံသိပ္ပံကိုအရန်စိတ်ဝင်စားကြတဲ့လူတွေဆိုတော့ကိုယ့်အကူလေ့လာထားကြရတယ်အများကြီးပဲလीအဲ့တော့ဟိုကိုယ်ကိုယ်တိုင်သင်ရတယ်ပါဘာလို့ဆရာငါ့ဘုပတ်စံလည်းကျွန်တော်မတတ်နိုင်ဘူးနောက်ပြီးတော့အဲ့တုန်းကတော့ဒီကိုထုံးမြအောင်တို့ဘာလို့သူတို့ရှိရလဲနည်းနည်းပါဟိုအကူညီရတာပေါ့နော်ဒီအခန်းငါ့ဘုပါအောင်ကြလို့အဲ့တော့သူတို့ personal ကူညီတာရှိတယ်အကုန်လုံးကိုယ့်ဘာသာကိုစပြီးထူထောင်ခဲ့ကြတာပ
ါကိုယ့်အကူလေးလာရဲဆိုတာကကိုယ့်အကူထောင်ထဲမှာပဲလေးလာကြတာလားပြင်ပမှာလေးလာတဲ့တတ်ပညာရောရှိလား
ထောင်ထဲမှာဆိုတာ
ဆိုလွယ်ကကျောင်းနဲ့တေချာနိုင်ငံသိပ္ပံကိုတက်ခဲ့ကြတာလေလူတွေရောပါလား
ကျောင်းနိုင်ငံသိပ္ပံကိုတေချာတက်ခဲ့ရတဲ့လူကတော့တယောက်နှစ်ယောက်လောက်ပဲပါမယ်ဗျာဥမာကျွန်တော်တို့ဒီမှာကိုစိုးမြောင်ဆိုရင်ဒါ science po ကပြင်သစ်ကနေပြီးတော့ political science နဲ့ master ရတယ်ကျွန်တော်ကဒီ LSE ကနေ political theory နဲ့ master ရတယ်ဒီလောက်ပဲကျန်တဲ့လူတွေကတော့ကိုယ့်ဘာသာကိုစတာရီလောက်ရတာခင်ဗျဟု
တ်ကဲ့အဲ့တော့ကျွန်တော်ចောင်းသားတွေပြတ်တယ်လို့မြင်ချင်ပါတယ်ចောင်းသားတွေကိုဘယ်လိုရွေးချယ်တာလဲចောင်းသားတွေကနိုင်ငံရေးဖီးရရပါလားနိုင်ငံရေးလုပ်ငန်းတွေတက်ကြွတဲ့လှုပ်ရှားသူတွေပဲလ
ားအဲចောင်းဆော့ဆော့ဖွင့်ခြင်းတော့တော့ကျွန်တော်တို့ကနည်းနည်းအဲ့တော့တိတ်လည်းမပွင့်လန်းသေးတော့နည်းနည်းကိုနီးစက်ရတွေပဲဆိုတော့များသောအားဖြင့်တက်ကြွလှုပ်ရှားသူတွေများပါတယ်ဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်တို့ကအကုန်လုံး open ပါဒီတက်ကြွလှုပ်ရှားတဲ့သူတွေရောဒီ NLD တို့ဘာလို့ဒီနိုင်ငံရေးပါတီတွေအကုန်လုံးရောကျွန်တော်တို့ကတင်နန်းတဲ့တခါဖွင့်မယ်ဆိုတိုင်းကျွန်တော်တို့သူတို့အဲ့ application form နေပေါ့နော်ကြောင်းလျှောက်လာပုံစံနေကျွန်တော်ပို့ပေးပါတယ်ဟို background bound ဆိုပေါ့နော်ဒီအားလုံး open to all ပဲပေါ့ဒီ civil society တွေကလူတွေလည်းရှိတယ်တာမန်ဒီနိုင်ငံရေးသိပ္ပံကိုစိတ်ဝင်စားအောင်တတ်တတ်နဲ့ဒါတက်ချင်တဲ့သူတွေကိုလည်းကျွန်တော်တို့ကလက်ခံပါတယ်ဟုတ
်ကဲ့လူငယ်တွေရဲ့ဒီနိုင်ငံရေးသိပ္ပံနဲ့ပတ်သက်လို့စိတ်ဝင်စားမှုဘယ်လိုရှိလဲ
အဲလူငယ်တွေနိုင်ငံရေးသိပ္ပံတော်တော်စိတ်ဝင်စားလာကြတယ်ခင်ဗျဘာဖြစ်လို့ဆိုတော့သူတို့တခြားလုံးမှာနိုင်ငံရေးသိပ္ပံဆိုတာဘာမှလုံးဝမသိခဲ့ရအောင်ခုနပြောသလိုသင်တန်းဆိုတာလေဒီကျောင်းမှာတက္ကသိုလ်တွေမှာလည်းနိုင်ငံသိပ္ပံဌာနဆိုတာလုံးဝမရှိခဲ့ကြဘူးအဲ့တော့လုံးဝမသိခဲ့ကြဘူးနောက်ပြီးတော့ပွင့်လင်းလာတဲ့အချိန်မှာလည်းဒီလို channel တွေဘာတွေမှာလည်းဒီနိုင်ငံကျောင်းတွေကပွင့်ပွင့်လင်းလင်းရေးလာကြပြောလာကြဆိုတော့ဒါတွေကိုဖတ်ပြီးတော့လည်းပို့ပြီးတော့သူတို့ရဲ့အာရုံတွေကိုပို့ပြီးတော့နှိုးဆွကြတဲ့ခါကျတော့ဟိုဘာပြောနိုင်ငံသိပ္ပံကိုစိတ်ဝင်စားလာကြတယ်တော်တော်ကြီးကိုစိတ်ဝင်စားလာတွေ့ရတယ်ခင်ဗျဟုတ
ခုနပြောလို့တက္ကသိုလ်အကြောင်းလေးမှာလည်းနိုင်ငံရေးသိပ္ပံမရှိဘူးဒီမှာပဲသင်ပေးတဲ့ခါကျတော့ဒီမှာသွားပြီးတော့ gap ဖြစ်တာမျိုးကြုံဘူးလားဥပမာဆိုတက်လာတဲ့ကျောင်းသားတွေကလိုက်ဖို့ဒီသင်ရိုးညှို့နှက်နေတဲ့လိုက်ဖို့လိုက်မိဖို့အခြေအနေပေါ့အ
ဲ့ဒီအခက်ခဲတော့တော်တော်လေးရှိတယ်ဗျာဘာလို့ဆိုတော့ခုနပြောသလိုဘယ်မှမတင်ခဲ့ရဘူးဗျာနောက်ပြီးတော့ဒီမှာလည်းဘယ်မှမတင်ခဲ့ရအောင်နောက်တက္ကသိုလ်တွေမှာလည်းအဲ့လိုဌာနတွေမရှိတော့နိုင်ငံရေးသိပ္ပံနဲ့ပတ်သက်ပြီးတော့ academic paper လို့ဟာမျိုးဆန်ဆန်ဒီမှာမရှိသလောက်ပဲဗျာနိုင်ငံရေးသိပ္ပံနဲ့အဲ့တော့လူတွေကစနေတကြတီးဖို့တက်ဖို့ဆိုတာမဖြစ်နိုင်ဘူးမဖြစ်နိုင်တော့တချို့ဒီဥဒီကျွန်တော်တို့ဒီနေ့စဖွင့်တဲ့ဒီ advance course မှာဆိုလို့ချင်းဒီ professor လာတော့ဆိုရင်ဒါတော်တော်လေးကိုခက်ခဲဖြစ်တယ်။ तू ကဟိုမှာသင်လို့ညံ့တော့ကိုနည်းနည်းလေးဟို adapt လုပ်ပြီးတော့ तू သင်တာပဲ။ဒါပေမဲ့တချို့ဟာတွေမှာဒီမှာလုံးဝမကြားဘူးတဲ့ concept တွေသဘောထားတွေပါလာသဘောတရားတွေပါလာတယ်ပေါ့နော်။အဲ့လိုလေးတော့တွေ့ရတယ်ခင်ဗျ။အ
ဲ့တော့လက်ရှိကိုမြတ်သူတို့ YSPS လုံနေတဲ့တင်းညွှန်တာပေါ့နော်တင်ကြားရေးပုံစံကရောဘယ်လိုပုံစံမျိုးနဲ့တွားနေလဲ
အင်းတင်ရုံညွှန်တာတော့ပရမတော့ကျွန်တော်တို့ကဒီအခုနပြောသလိုဟိုဒီက political science ကိုဘာမှမသိတဲ့လူတွေဒါမှမဟုတ်ရှင်လည်းနည်းနည်းဟိုစနစ်တကျမတက်ထားတဲ့လူတွေအတွက်ကြတော့နည်းနည်းသူတို့အတွက်လွယ်ကူမဲ့တင်ရုံညွှန်တာကိုကျွန်တော်တို့ကဟိုရှာတယ်ပေါ့နော်အဲ့မှာကျွန်တော်တို့အရင်တော့သုံးတာတော့ဒီ fellowship လေးရဲ့ power and choice ဆိုတဲ့စာအုပ်လေးအခြေခံပြီးတင်တာလူလူကူကူနဲ့ပေါ့နော်ဒီအခြေခံအချက်လက်တွေနိုင်ငံသိပ္ပံရဲ့အခြေခံအချက်လက်တွေလူလူကူကူနဲ့သူတို့လိုနားလေလွယ်တဲ့ဟာကိုအခြေခံပြီးတော့မှကျွန်တော်တင်တယ်အခုဒီ diploma course မှာတော့နည်းနည်း advance ပို့ဖြစ်တာပါဗျာကျွန်တော်လည်းဒီ LSE တက်တော့ဒီ LSE course တွေမှာ enroll လုပ်ပြီးတော့မှတချို့ curriculum တွေကိုလည်းကျွန်တော်တို့ကအဲ့မှာကြည့်ပြီးတော့မှဒီဗမာပြည်အနေထားနဲ့တင်လျော်သလောက်ကိုကျွန်တော်တို့ကပြုပြင်ပြောင်းလဲပြီးတော့မှတင်နေတာတွေရှိပါတယ
်တင်ကြားရေးပုံစံရောဘယ်လိုသွားလဲ
တင်ကြားရေးပုံစံကတော့ဒီနိုင်ငံတက္ကသိုလ်တွေနဲ့ပြောမှဆိုရင်တော့ဆက်မနာမျိုးဟာမျိုးပေါ့ဗျာနော်ပရမတဏ္ဍာရီကျော်လောက်ကလက်ချပေးမယ်နောက်ပိုင်းကျန်တဲ့ဒီတဏ္ဍာရီသို့မဟုတ်နိုင်ဝက်လောက်က discussion ပေါ့အဲ့တော့ဆရာကပရမလက်ချရိုက်မယ်လက်ချရိုက်တဲ့ခါမှာနားမလည်တာရှိရင်လက်ချရိုက်နေလို့မှမေးလို့ရတယ်ပြီးွားလို့ရှိရင်ကိုယ်သဘောတူတာတွေမတူတာတွေအကုန်လုံးလွတ်လပ်ပွင့်လင်းစာဟိုမေးဟိုဆွေးနွေးဖလှယ်လို့ရတယ်ကျောင်းသားအချင်းချင်းမှာအဲ့ဒီခါမှာကျွန်တော်တို့ဦးစားကျွန်တော်တို့ဖန်တီးထားတဲ့ပတ်ဝန်းကျင်ရတော့ဗျာအားလုံးကဘယ်သူရဲ့မေးခွန်းတော်လကောင်းဘယ်သူရဲ့မှတ်ချက်တော်လကောင်းဘယ်ဟာမှမှားတယ်ဆိုတာမရှိဘူးဆိုတဲ့အခြေခံပေါ်မှာကျွန်တော်တို့ကဒီကျောင်းရဲ့ပတ်ဝန်းကျင်ကိုကျွန်တော်ဖန်တီးတာပါကျွန်တော်တို့တိုင်းပြည်မှာတချို့ကနည်းနည်းရှိုးရှိုးရှက်ရှက်ဖြစ်တာပေါ့ဗျာဟိုငါပြောလိုက်ရင်လူကြီးစရာများဖြစ်မလားငါ knowledge နဲ့တော့လူတွေကမှားတယ်ပြောမလားဒီပညာရေးပိုင်းဆိုင်မှာမှားတယ်ဆိုတာလူအုံနောက်ကထွက်လာတဲ့ဟာမှားတယ်လို့ကျွန်တော်တို့ဒီနေရာမှာလုံးဝဟိုဘယ်လိုအခြေအနေမျိုးမှာမှအဖြစ်မခံပါဘူးအားလုံးကိုလေးလေးစားစားနဲ့လေးလေးနက်နက်ဆရာလည်းပြန်ပြီးဖြည့်ရှင်းတယ်ဟုတ်မသိတာရှိရင်မေးတယ်ဒီဆွေးနွေးတဲ့ခါမှာလည်းဒီပတ်ဝန်းကျင်ကိုကျွန်တော်တို့တရားဖန်တီးပေးကြပါတယ်ခင်ဗျာ
ဟုတ်ကဲ့ခုနောက်ပိုင်းအချိန်တွေမှာမြန်မာနိုင်ငံမှာကျွန်တော်သတိထားမိလောက်ဒီနိုင်ငံရေးသိပ္ပံတို့ဖွံ့ဖြိုးရေးတို့တင်ကြားပေးနေတဲ့သင်တန်းကျောင်းတွေတွေ့ရပါတယ်တော်တော်များတချို့တော်တော်များတွေ့ရပါတယ်ဥပမာတချို့ foundation တွေကလုပ်တယ်တချို့ဖွဲ့စည်းတွေကလုပ်တယ်အဲ့တော့ဒီဖွဲ့စည်းတွေရဲ့နောက်ခံနိုင်ငံရေး background တွေရှိကြတာ哦ရှိကြတော့အခု YSPS ကရောဘလို့နောက်ခံမျိုးနဲ့ဘလို့တင်ကြားတဲ့အနေအထားရှိလဲ
ကျွန်တော်တို့ကဗျာဒီနိုင်ငံရေးသိပ္ပံကိုပညာရေးဆန်ဆန်ပါအစွဲလမ်းမှတော့လကောင်းဘလို့ဒီကိုတန်ရတန်ရကိုဆွဲပြီးတော့တင်တာမျိုးဆိုလကောင်းအဲ့လိုမျိုးကျွန်တော်လုံးဝလက်မခံပါဘူးဗျပညာရဲ့ဆန်ဆန်နော်သူတန်တန်ရှင်ရှင်ဒီပညာရဲ့ကိုမျှဝေဖို့ဆိုပြီးတော့အားလုံးကအဲ့စစ်ကူမှာတစ်ထပ်တည်းတူကြပါတယ်ဘာလို့ဆိုဒီလိုတင်မေးမှသာလျှင်တကယ်လို့ဟို open ပေါ့နော်အားလုံးက open လည်းဖြစ်မယ်ဘလို့ဘောင်ကတ်တထားမှုမှမရှိဘဲနဲ့ဟိုကိုပိုင်အတွေးခေါ်နေချင်းချင်းသုံးသက်ပြီးတော့မှအရန်လွတ်လပ်တဲ့ဒီတင်ယုံညွန်းနံပြီးလို့ရှိရင်လုံးဝဘလတ်မှုအစွဲလမ်းမရှိတဲ့တင်ယုံညွန်းနံမျိုးဖြစ်အောင်ကျွန်တော်တို့ကဦးစားပေးပါတယ်ဘလို့ကျွန်တော်တို့မှာကြိုတင်ရည်ရွယ်ထားတဲ့ဘယ် trend ကိုဦးစားပေးတင်မယ်ဆိုတာမျိုးမရှိဘူးဥပမာဆိုရရင်ဗျာဒီ democratization မှာဆိုရင်တချို့ကဒီ development ဦးစားပေးပြီးတင်မယ်ဗျာကျွန်တော်တို့ကတော့မဟုတ်ဘူးဒီမှာဒီ democratization နဲ့ပတ်သက်လာလို့ရှိရင်ဒီ modernization theory approach ရှိမယ်ဒါမှမဟုတ်ရှင်လည်း historical sociology approach ရှိမယ်ဒါမှမဟုတ်ရှင်လည်းဒီ transition နဲ့ပတ်သက်တဲ့approach ရှိမှာပေါ့ဗျာဒီ ALE တွေအချင်းချင်းမှာ ALE pack တွေလုပ်ပြီးတော့သွားတဲ့ transition တွေရှိတယ်အဲ့တော့အဲ့ဒီမှာနိုင်ငံတကာမှာရှိတဲ့ theory တွေဘာရှိလဲဆိုတော့ကျွန်တော်တို့ကအားလုံးချပြလိုက်တာသူတို့ဘာသာသူတို့သုံးသပ်ပါစေသူတို့ဘာသာသူတို့ဒီမမာပြီးအခြေအနေကဘယ်လိုအခြေအနေတွေရှိတယ်ဆိုတော့သူတို့ဘာသာသူတို့ဒီခန်းထဲမှာလည်းသူတို့တယောက်တယောက်လွတ်လွတ်လပ်လပ်ဖလှယ်ခွင့်ရှိတယ်နောက်သူတို့ဘာသာသူတို့လွတ်လပ်စွာယုံကြည်ခွင့်ရှိတယ်ဒီတင်ယိုးတွေနဲ့ပတ်သက်လာတယ်
အဲ့တော့ဒီကျောင်းထွက်ဒီကျောင်းထွက်လာတဲ့ကျောင်းသားတွေရဲ့ရည်သွေးနဲ့ပတ်သက်လို့ပေါ့ကိုမြတ်သူဘယ်လိုအကဲဖြတ်မိလဲကျင်းအားရမှုရှိလားလူရမယ်လို့ထင်သေးလ
ားအင်းလောလောဆယ်တော့ကျွန်တော်တို့ဒီ2-3လပဲဆိုတော့တိတ်အများကြီးတော့မပေးနိုင်သေးဘူးပေါ့ဗျာဒါပေမဲ့လည်းပ တိုင်းနဲ့တခုဆိုတော့ကျွန်တော်တို့ကျင်းတဲ့တယ်လို့ပြောလို့ရပါတယ်။ဘာလို့ဆိုတော့တချို့ចောင်းသားတွေဆိုရင်တို့သက်ဆိုင်ရာចောင်းတွေမှာចောင်းသားသမဂ္ဂမှာခေါင်းဆောင်တွေဖြစ်လာတယ်။ပါတီမှာဆိုလို့ရှိရင်လူငယ်တွေမှာနည်းနည်းလေးစီအိုရင်းအားကောင်းလာပြီးတော့ခေါင်းဆောင်နည်းနည်းလူငယ်ခေါင်းဆောင်လေးဖြစ်လာတာတွေတွေ့ရတယ်။ဘာဖြစ်လို့ဆိုတော့ဒီမှာနိုင်ငံရေးသိပ္ပံကိုတို့သေချာဟိုအခြေခံတွေကိုသိလာတဲ့ခါကျတော့တို့အဓိကတော့ဗျာတို့စီယုံတဲ့ခါမှာဖြစ်ဟောပြောတဲ့ခါမှာဖြစ်ဖြစ်ဒါတွေကတို့တွေကိုတကယ်ကိုဒီ asset တွေပါပဲ
။ဟုတ်ကဲ့။နောက်တစ်ခါအခု YSPS အနေနဲ့အခုရက်တီနေရဲ့နေရာမှာတခြားဒီပြင်ပတက္ကသိုလ်ကောလိပ်တွေနဲ့ချိတ်ဆက်မှုတော့ရှိပါလား။ဥပမာမြန်မာပြည်မှာဖြစ်ဖြစ်တခြားနိုင်ငံတကာကပဲဖြစ်ဖြစ်ပေါ့။
ဗမာပြည်မှာတော့မရှိဘူးခင်ဗျ။နောက်ပြီးတော့ဟိုဗမာပြည်မှာမရှိဆိုတာလည်းဒီမှာလည်းနိုင်ငံသိပ္ပံနဲ့ပတ်သက်တဲ့ဘယ်ဌာနမှလည်းမရှိပါဘူး။နိုင်ငံတကာမှာတော့တချို့ professor တွေနဲ့ကျွန်တော်တို့ကဟိုချိတ်ဆက်ပြီးလောက်တာတွေရှိတယ်။ဒါပေမဲ့တက္ကသိုလ်ချင်းအဲ့လိုချိတ်တဲ့အနေထားတော့မရောက်သေးဘူး။ဒါပေမဲ့ကျွန်တော်တို့အဲ့ဒါကိုရောက်အောင်ကျွန်တော်တို့စူးစမ်းနေပါတယ်ခင်ဗျ။အခုမှဒီ professor Christian Stoke လို့မျိုး University of Oslo ကဒါသူတို့ဆိုလို့ရှိရင်ဒါသူဆိုရင်ဒီကဒီအခုလက်ရှိ diploma course မှာဆိုလို့ရှိရင်သူဒီ one course ကိုသူဒီမှာလက်ချ10ရက်လာပေးသွားတယ်ပေါ့နော်။အဲ့လိုဒီလိုပုံကိုရေးရဟိုဒီမှာလာပြီးတော့ချိတ်ဆက်ပြီးသင်ကြားပေးနေတာရှိပါတယ်။ဒါကျွန်တော်တို့ရဲ့ idea ကလည်းဟိုရှင်းရှင်းပြောလို့ရှိရင်ကျွန်တော်တို့ဒီဟို funding ပါညာလည်းအဲ့လောက်ကြီးမှတောင့်တင်းတော့ဆရာတွေကိုငားနိုင်တဲ့အနေအထားမရှိဘူး။ဒါပေမဲ့ကျွန်တော်တို့မှအတိအကျွမ်းရှိတယ်ဗျာ။ကျွန်တော်တို့ရဲ့ contact တွေရှိတယ်ကျွန်တော်တို့အဲ့လိုလူတွေကိုကျွန်တော်တို့က channel လုပ်ပေးတာပေါ့။ဒီကလူတွေသူတို့တွေရဲ့ resource တွေကိုသူတို့တွေဟိုချင်းကခွင့်ရအောင်ဒီပညာတွေကိုဒီလူငယ်တွေကိုရအောင်ကျွန်တော်တို့ကဂျားတွေကနေပြီးတော့မှအဲ့လို channel လုပ်ပေးပြီးတော့မှဒီပညာတွေရအောင်ကြိုးစားနေတာရှိပါတယ်။
အဲ့တော့အခု YSPS လေပတ်နေတဲ့ဘန်နာကြီးနဲ့ပတ်သက်လို့ဒီဟိုနေရာမုံငင်းနဲ့ပတ်သက်လို့ဘယ်လိုရှိလဲ။ဘယ်အကူအညီတွေယူထားတာရှိပါလဲ
။အဲကျွန်တော်တို့ဒီ MDA project ဆိုပြီးတော့ဒီ Bridge Council နဲ့ချစ်ပြီးတော့မှကျွန်တော်တို့တချို့ funding ယူတာရှိပါတယ်။နောက် National Endowment for Democracy ကနေကျွန်တော်တို့ funding ယူတာတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့လုပ်ချင်တဲ့ program ပဲကျွန်တော်တို့ပြည်သူတွေကိုကျွန်တော်တို့ပေးချင်တဲ့အရာကျွန်တော်တို့လုပ်ချင်တဲ့ဒီတိုင်းမျိုးနဲ့ kait တဲ့အားတွေပဲကျွန်တော်ဥစားပေးပြီးတော့ဖော်ဆောင်ပါလေ
။ဟုတ်ကဲ့။နောက်တစ်ခုကတော့အခုကိုမြတ်သူလိုစဖွင့်တာ2017ကစလောက်မယ်ထင်ပါတယ်။အဲ့တော့ဒီနောက်ပိုင်းမှာမြန်မာနိုင်ငံပြည်စုံတရားတော့ပွင့်လင်းလာတဲ့အနေထားတော့ရှိတာပါနော်။တခြားအခက်ခဲတွေအကန့်အသတ်တွေအထူးဖြစ်အာဏာပိုင်တွေဘက်ကဖိအားပေးတာမျိုးတွေရောကြောင်းရဘူးလား။အခုနောက်ပိုင်းမှာပေါ့။
ရှိရပြအာနာပိုင်းတွေကဟိုတိုက်ရိုက်ဖိအားပေးတာတော့မရှိဘူးဒါပေမဲ့သူတို့ကဒီနိုင်ငံသိပ္ပံဆိုတော့တော်တော်ဆိုးရည်ဒီမှာတချို့လဲအာနာပိုင်းတွေလာမေးတာရှိတယ်ကျွန်တော်တို့ကဖိတ်ခေါ်ပါတယ်ဒီမှာသိကျင်တာရှင်လာမေးဘာမှလျှို့ဝှက်လုပ်နေတာမရှိဘူးကျွန်တော်တို့ကပညာရဲ့ဆန်ဆန်နိုင်ငံသိပ္ပံတွေသင်ကြားပေးတာဒါပေမဲ့ဒီနိုင်ငံသိပ္ပံဆိုတဲ့သကလုံးကိုဖြုတ်ခိုင်းတဲ့ဒီအာနာပိုင်းအဖွဲ့အစည်းတွေလည်းရှိတယ်ဗျာဘာလို့ဆိုတော့သူတို့အဲ့ဒီဟာကိုတစ်ခါမှမကြောက်ဘူးဗျာဒီမှာနိုင်ငံသိပ္ပံသင်နေဆိုတော့အဲ့တော့ဒီဟာကိုသူတို့နည်းနည်းဆိုးရည်နေတာရှိတယ်နောက်တစ်ခုကတော့ဟိုဒီ indirectly ဖိအားပေးတာတွေရှိမရှိတော့ကျွန်တော်အတက်အတော့မပြောနိုင်ဘူးဒါပေမဲ့တချို့ဘာအခက်ခဲကြုံလဲဆိုကျွန်တော်တို့တစ်နှစ်လောက်ငားပြီးကျွန်တော်တို့အဲ့နေရာတွေကဟို15ဖို့မလွယ်တော့တဲ့အခက်ခဲရတာအများနဲ့ကြုံတယ်ဗျဒါကြောင့်မို့ကျွန်တော်တို့နေရာတွေခဏခဏပြောင်းအောင်အခုလာမဲ့မေလမှာဆိုလဲကျွန်တော်တို့ထပ်ပြောင်းအောင်ပါဒါဟိုနောက်ကမှာဘာတွေရှိလဲဆိုတော့ကျွန်တော်တို့တက်အတော့မသိဘူးဒါပေမဲ့ဒီလိုအခက်ခဲတွေတော့ကျွန်တော်ကြုံတွေ့ရတာရှိတယ
်အခုလုံနေရတဲ့ပတ်သက်လို့ကောကို့အခုဘယ်လောက်ထိကျင်တဲ့အာရုံမရှိလဲအခုចောင်းလေပတ်မှုចောင်းသွားနေတဲ့ပတ်သက်လို့ရှေ့ရင်းနဲ့ပတ်သက်လို့ပေါ့ဘယ်လောက်ထိညှော်မှန်းထားလဲကျင်းအားရမှုရှိရလားပြီးသွားတဲ့ကာလပေါ
့ဟုတ်ကဲ့ကျွန်တော်တို့တော်တော်ကြီးဒီကျွန်တော်တို့အားလုံးဟာတက်ညီတက်ညီလှုပ်လှုပ်တဲ့အပေါ်မှာတော့တော်တော်လေးအားရမှုတော့ရှိပါတယ်ဒါပေမဲ့အခုနောက်ပြောစလို့ပေါ့နော်ကျွန်တော်တို့ဖြစ်ချင်တဲ့ရီမန်းချန်ပန်းတောင်ရဖို့အတွက်ကတော့စင်ကုန်မှုတွေတော့ရှိသေးတာပေါ့ဗျာဘန်ဒါကြီးအခက်ခဲရအစဒီ resource person တွေရဲ့အခက်ခဲတွေအစပေါ့နော်နိုင်ငံကအတိမတ်ပြုတဲ့ institution level တစ်ခုဖြစ်အောင်တော့ကျွန်တော်တို့အတက်နိုင်ဆုံးစူးစမ်းနေတယ်အောင်မြင်မလားမအောင်မြင်မလားဆိုတာတော့ကျွန်တော်စောင့်ကြည့်ရမှာပေါ့ဗျာ
ဟုတ်ကဲ့ကိုမြတ်ကြီးကျေးဇူးပါဘုလို့က
ျေးဇူးပါကျေးဇူးတင်ပါ
မြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းစီစဉ်ကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင်။မကြခင်တင်ဆက်သွားမယ့်ဒုတိယပိုင်းစီစဉ်မှာတော့မြန်မာပြည်ကပေးစာများစီစဉ်ပြည်တွင်းသုံးသက်ချက်နဲ့တက်ကြီးစကားအစီအစဉ်တွေကိုနားဆင်ရဖို့ရှိပါတယ်ရှင်။